Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2019ခုနှစ်မတ်လ18ရက်စနေနေ့ညနေပိုင်း VOE အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းမှာတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကြောင်လွင်ဦးနဲ့ကျမအနာငါတို့ပြောပြမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှအခီးစဉ်အဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်ပြစ်တဲ့နိုင်ငံ Paris မြို့ကလက်စစ်တစ်ခုမှာအဆောင်တာဝန်ယူထားတဲ့စစ်သားတို့ထံကလက်နက်ယူဖို့ကြိုးစားသူတို့ကိုအသေးပြစ်ကတ်ဖမ်းဆီးလိုက်ရပါတယ်။တရုတ်နိုင်ငံထံမှာအကြမ်းဖက်မှုတွေလုပ်မယ်ဆိုပြီးချိန်ချောက်ထားတဲ့ video file တစ်ခုကို IS အစွန်းရောက်အကြမ်းဖက်သမားတို့ကဒီလအစောပိုင်းမှာထုတ်ပြန်ပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညုံ
။ကောင်းပါပြီရှင်။အခုညနေခင်းမြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေပေါ့ကုလသမဂ္ဂကကြေညာချက်ထုတ်ပြန်ဖို့အရေးတရုတ်နဲ့ရုရှားနိုင်ငံတွေကကန့်ကွက်လိုက်တာနဲ့ပတ်သက်လို့မြန်မာအရေးသုံးသပ်သူတွေကအခုလိုရှုမြင်ပါတယ်။
ပမာပြည်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်အဲ့ဒီအစိုးရဟာအဲ့ဒီပြည်သူတွေကပဲတာဝန်ရှိတယ်ပေါ့ဗျာသူတို့အနေနဲ့ဘာမှဝင်ရောက်ဆက်ဖက်ပြီးပြောကြားစရာမလိုဘူးလို့သူတို့တွက်ထားပုံရပါတယ်ဒါကြောင့်မလို့နာဝတာခက
်နိုင်ငံရေးအကဲခတ်ဒေါက်တာလှကျော်စောရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်မွန်ပြည်နယ်တွင်းကတန်လွင်မြေကူတရာကိုဗိုလ်ချုပ်ဆန်တရာလိုအမည်ပေးဖို့ပြည်သူ့လွှတ်တော်ကဆုံးဖြတ်ခဲ့တာကိုမွန်မျိုးသားတွေနဲ့အတူကရင်ပအုပ်စားတဲ့တိုင်းရင်းသားတွေကလည်းလက်မခံတဲ့အတွက်မနေ့ဖက်မှာပူပေါင်းကန့်ကွက်ဆန္ဒပြသွားဖို့ရှိပါတယ်အကယ်ဒမီစုပွေးဘွဲ့အကြိုမြင်ကွင်းကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပါမယ်ရှင်
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်အဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi နဲ့လည်း Mr. Tillerson တို့ဘီဂျင်းမြို့မှာတွေ့ဆုံခဲ့တယ်လို့ကိုရီးယားကျွန်းဆွယ်ရင်းတင်မာမှုတွေဟာအတော်အများများတဲ့အဆင့်ကိုရောက်နေပြီလို့အစီအဝေးပြီးဒီကနေ့စနေနေ့မှာပဲ Mr. Tillerson ကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေရပ်တန့်ဖို့ဆန္ဒရှိလာအောင်အမေရိကန်နဲ့တရုတ်တို့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးတယ်လဆန်တို့တွေ့ဆုံမှုရှိပြီးမြောက်ကိုရီးယားအရေးအပြင်ကုန်သွယ်ရေးနဲ့တောင်တရုတ်ပင်လယ်ရင်းရှေ့ပိုင်းနဲ့အငင်းပွားမှုကိစ္စရပ်တွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။မစ္စတာတယ်လဆန်နဲ့တရုတ်တာဝန်ရှိသူတို့ရဲ့တွေ့ဆုံဆွေးနွေးပွဲတွေဟာအခက်အခဲတွေရှိလိမ့်မယ်ဆိုပြီးခန့်မှန်းမှုတွေလည်းရှိနေတာပါ။မြောက်ကိုရီးယားကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေလက်လျှော့လိုက်ဖို့တရုတ်နိုင်ငံအနေနဲ့ရှေ့ဆက်တိုးပြီးတိုက်တွန်းဖို့ဒီသတင်းမှာအစောပိုင်းကပဲဝန်ကြီးတယ်လဆန်တရုတ်တို့ကိုတောင်းဆိုခဲ့ပါတယ်။ထို့အပြင်မြောက်ကိုရီးယားအပေါ်ဖိအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုတရုတ်နိုင်ငံဘက်ကအပြစ်အဝလိုက်နာဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။တောက်ကြနေတော့ကလည်းမြောက်ကိုရီးယားအပေါ်မဟာဗျူဟာကြကြစိတ်ရှည်တီးခံပေးတဲ့အမေရိကန်တို့ရဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စစ်ရေးအရာအရေးယူဖို့နီလနာကြံတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှာရရှိနေတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဗီရိုမှာတောက်ကြနေကတွေ့ဆုံပြီးမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုတောင်တင်းခိုင်မာရေးကမ္ဘာကုံသွယ်ရေးနဲ့တခြားကိစ္စရပ်တွေဆွေးနွေးပါတယ်။ခေါင်းဆောင်တွေကတွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးခေါင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အသက်မွေးဝမ်းကြောင်းတည်တန်းကိစ္စ၊လူသားအင်အားပုံမျိုးထုတ်တဲ့ကိစ္စတွေကိုကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့နိုင်ငံတကာကုံသွယ်ရေးလိုအဖူးတစ်တွေရှိနေတဲ့ကိစ္စမျိုးတွေကိုတော့မဆွေးနွေးခဲ့ကြပါဘူး။ပူတိုသင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတထရမ့်ကခင့်မမိတော့ဘူးလို့ပြောခဲ့ပြီးတဲ့နေတိုဖွဲ့ကိုဆက်လက်အားပေးထောက်ခံသွားဖို့ထပ်မံကတိပြုပြောကြားသွားပေမဲ့မာမိတ်ဖွဲ့ဝင်အနေနဲ့ကာကွယ်ရေးအတွက်ကုန်ကျစရိတ်ကိုမျက်မြတ်တားကြားခံမှုမရှိဟာလက်ခံနိုင်စရာမရှိဘူးလို့အရင်ကဝေဖန်ပြောဆိုချက်ကိုအမေရိကန်သမ္မတကထပ်လောင်းပြောကြားသွားပါတယ်။သမ္မတထရမ့်ရဲ့ပြောကြားချက်ကတော့ဂျာမန်ဝန်ကြီးချုပ်ကကြေဆွခဲ့တယ်လို့နေတိုဖွဲ့ကာကွယ်ရေးအသုံးစရိတ်တွေပြီးခဲ့တဲ့နှစ်မှာ800ခန့်တိုးမြင့်ခဲ့တယ်လို့ဂျာမနီနိုင်ငံအနေနဲ့ဆက်လက်တိုးမြင့်ပြသွားမှာဖြစ်ကြောင်းလည်းကြေပြုခဲ့ပါတယ်။အမေရိကန်ကကိုကျိုးစီးပွားကိုကာကွယ်ပေးမဲ့မူဝါဒတွေကျင့်သုံးလာမဲ့အပေါ်စိုးရိမ်မှုတွေလျော့ပေါင်းကြိုးပမ်းတဲ့အနေနဲ့ကုန်သွယ်ပတ်တွေနဲ့ပုံမှန်ကောင်းမွန်တဲ့သဘောတူညီချက်တွေရရှိအောင်ဆောင်ရွက်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။ဂျာမန်ဝန်ကြီးချုပ်ကလည်းကုန်သွယ်ရေးသဘောတူညီချက်တွေဟာနိုင်ငံတွေကြားအပြန်အလှန်အကျိုးကျေးဇူးခံစားကြရပြီးကုန်သွယ်မှုတွေမှာမျှတမှုရှိတဲ့နယ်လို့သမ္မတထရမ့်ရဲ့ပြောဆိုချက်ကိုသဘောတူကြောင်ပြောဆိုသွားပါတယ်။
အမေရိကန်ပြည်ထောင်စုရဲ့မနစ်သမရရွေးကောက်ပွဲမှာရုရှားကိုဘလောက်ထိကြားဝင်နောက်ဆက်ခဲ့တယ်လဲဆိုတဲ့ကိစ္စနဲ့ရွေးကောက်ပွဲမဲဆွဲကာလအတွင်းသူ့ရဲ့တယ်လီဖုန်းတွေကိုသမရဟောင်းဘရက်အိုဘားမားကကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတဲ့သမရဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်ကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကလာမယ့်တနင်္လာနေ့မှာစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ရှိပါတယ်။လွှတ်တော်ကြားနာပွဲမှာအမေရိကန်ဖက်ဒရယ်စုံစမ်းထောက်လှမ်းရေးဘူရို FBI အကြီးအကဲ James Comey အမျိုးရားလုံခြုံရေးအေဂျင်စီအကြီးအကဲ Mike Rogers တို့ကိုကော်မတီအဖွဲ့ဝင်တွေကပထမဆုံးအနေနဲ့မေးမြန်းစစ်ဆေးမှာပါ။ညမြို့မှာရှိတဲ့ Trump Tower အဆောက်အဦကတယ်လီဖုန်းတွေကိုအိုဘားမားကကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတော့ Mr. Trump ရဲ့ပြောဆိုချက်ကိုထင်ဟပ်စေတဲ့သတင်းအချက်လက်တွေကိုတောင်းဆိုထားတဲ့စာကိုတရားရေးဌာနကလွတ်တော်စုံစမ်းထောက်လှမ်းရေးကော်မတီကိုတောက်ကြားနေမှာပေးဖို့တောင်းဆိုခဲ့ပါတယ်။တရားရေးဌာနကရောအောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican လွတ်တော်အမတ် Devin Nunes ကပါဒီစာထဲမှာပဲအချက်တွေပါတယ်ဆိုတာအသေးစိတ်ထုတ်မပြောပါဘူး။သူ့ဖုန်းတွေခေါ်နှာထောင်ခံရတယ်ဆိုတော့ Trump ရဲ့ March 4ရက်နေ့က Twitter ကနေရေးသားပြောဆိုချက်ကိုပြန်ရုပ်သိမ်းဖို့သမ္မတ Trump ကိုလွတ်တော်ကဖိအားတွေပေးနေတာပါ။ Trump ရဲ့ဒီပြောဆိုချက်နဲ့ပတ်သက်ပြီးဘလို့အထောက်အထားမှမတွေ့ဘူးလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကပြောပါတယ်
။ပြည်ထောင်နိုင်ငံ Paris မြို့ကအော်လီလေးစိတ်မှာအဆောင်တောင်ဝင်ယူထားတဲ့စစ်သား2ဦးထံကလက်နက်လူယူဖို့ကြိုးစားသူ2ဦးကိုအသေးပြစ်ခတ်ဖမ်းဆီးခဲ့ပြီးလေစိတ်ထဲကနေရာတစ်ချို့မှာလည်းဘေးလွရာပြောင်းရွှေ့ပေးရတဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပြောဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ကရှာဖွေစစ်ဆေးမှုတွေဆက်လက်လုံဆောင်နေစေဖြစ်တဲ့အတွက်အခင်းပြရာနေရာကိုရှောင်ရှားကြဖို့လည်းအာဏာပိုင်တွေကတတိပေးခဲ့တာပါ။ချင်းနေကိုရှင်းရှင်းလင်းလင်းမသိနိုင်မဲ့ပြစ်နေကြတဲ့ခီးသွွားတွေလေစိတ်ကကားရန်နားနေရာတွေမှာစူဝေးနေခြင်းပါပဲ။အရေးပေါ်ကားတွေလေစိတ်ကိုရောက်လာသလိုပြင်သစ်အထူးလုံခြုံရေးတပ်ဖွဲ့တွေလည်းလေစိတ်ကိုလုံခြုံရေးယူခဲ့ပါတယ်။တိုက်ခတ်ဖို့ကြိုးပမ်းခဲ့တဲ့သူဟာတယောက်တည်းလုခဲ့တာမဟုတ်မသိရသေးဘူးလို့လည်းပြင်သစ်ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်။ဒီဆုံးသူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေနဲ့ထိခိုက်ဒဏ်ရာရသူရှိမရှိဆိုတာကိုတော့ရဲတပ်ဖွဲ့တာဝန်ရှိသူကပြောဆိုမထားပါဘူး။လက်နက်အလုခံရတဲ့အဆောင်စစ်သားပြင်သစ်နိုင်ငံမှာအစ္စလမ်ဆွေရဝါရီတွေရဲ့အကြမ်းဖက်တိုက်ခတ်မှုတွေစက်တိုက်ဆိုသူတို့ကြုံခဲ့ရပြီးတဲ့နောက်ချက်ချာကျတဲ့နေရာတွေမှာလူကြုံရေးတာဝန်ပေးရထားတဲ့ပြင်သစ်စင်တီနယ်အထူးတပ်ဖွဲ့ဝင်တူလည်းဖြစ်ပါတယ်။
ယူအေကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံထဲမှာအကြမ်းဖက်မှုတွေလုပ်မယ်ဆိုပြီးချိန်းချောက်ထားတဲ့ဗီဒီယိုဖိုင်တစ်ခုကို IS အစွန်းရောက်အကြမ်းဖက်သမားတို့ကဒီလအစောပိုင်းမှာထုတ်ပြန်ပါတယ်။အာရှအလဲပိုင်းအရှေ့အလဲပိုင်းနဲ့အာဖရိကတိုက်ကိုလွှမ်းမိုးဖို့တရုတ်တို့ကြိုးပမ်းနေတာနဲ့အမျှအကြမ်းဖက်ချိန်းချောက်မှုတွေကိုတရုတ်နိုင်ငံသားတွေရင်ဆိုင်ရမယ့်အခြေအနေများလာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဗီဒီယိုနဲ့ပတ်သက်လို့တရုတ်ဘက်ကတုံ့ပြန်ချက်တော့ထွက်မလာသေးပါဘူး။တရုတ်နိုင်ငံထက်ကလူနည်းစုဝီဂါလူမျိုးစုတွေဟာ IS စစ်သွေးကြောတဲ့အတွက်အီရတ်နိုင်ငံမှာတိုက်ခိုက်ပေးတဲ့သဘောမျိုးဗီဒီယိုထဲမှာရိုက်ပြထားသလိုဝီဂါလူမျိုးစုတွေတရုတ်နိုင်ငံကိုပြန်လာပြီးသွေးချောင်းစီအောင်လုပ်မယ်ဆိုပြီးပြောထားပါတယ်။ဒီလို့ရဟာအီရတ်နဲ့ဆီးရီးယားနိုင်ငံမှာအကြီးအကျယ်ရှုံးနေနေတဲ့ IS အကြမ်းဖက်သမားတွေတံပြန်တိုက်ခိုက်တဲ့အနေနဲ့ဝါရဖြန့်ကြိုးပမ်းမှုတစ်ခုဖြစ်တယ်လို့ဗြိတိန်အခြေစိုက် The Royal United Service Institute ကကျွမ်းကျင်သူ Raffaello Matucci ကပြောပါတယ်။တရုတ်နိုင်ငံအနောက်ပိုင်းမွတ်စလင်ဝီဂါလူမျိုးစုတွေအများဆုံးနေထိုင်ရာဇင်ဂျန်းဒေသအတွင်းကပြည်သူတွေကိုတရုတ်အစိုးရကနှိပ်စက်ညှဉ်းပန်းနေတာတွေကိုဗီဒီယိုထဲမှာရိုက်ပြထားပါတယ်။အဲ့ဒီဒေသကိုတရုတ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားသလိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့တိတ်ကိုခက်ခဲပါတယ်လို့ပန်သူချီကပြောပါတယ်။ဘုံရန်သူဖြစ်တဲ့ IS တို့ကိုကမ္ဘာတစ်ဝန်းတိုက်ခိုက်ချေမှုံရမှာတရုတ်တို့ရဲ့ပူပေါင်းပါဝင်မှုအနှဲငယ်သာတွေ့ရတယ်လို့ဥရောပကောင်စီနိုင်ငံခြားရေးဌာနကမက်သျူးဒူချန်တက်ကပြောပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံတကာမျိုးရောကရာဇဝတ်မှုတက်ဖြစ်ရေးအထူးတက်ဖွဲ့ရဲ့စစ်ဆေးဂိတ်ကူမှာပောက်ခွဲပစ္စည်းတွေတည်ဆောင်လာတဲ့လူတစ်ယောက်နဲ့ဒီကနေ့ပြစ်ခတ်မှုဖြစ်ပွားပြီးအသေးဖမ်းဆီးမိပါတယ်။မော်တော်ဆိုင်ကယ်တစ်စင်းနဲ့ပောက်ခွဲပစ္စည်းတွေတည်ဆောင်လာသူဟာမြို့တော်ခီကောင်ဒေသကစစ်ဆေးဂိတ်ကိုပောက်ထွက်ဖို့ကြိုးပမ်းရတာကနေလူကြုံရေးအနာဝင်တွေကပြစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းအထူးတက်ဖွဲ့ကသတင်းမီဒီယာတွေကိုအတည်ပြုပြောဆိုခဲ့တာပါ။တည်ဆောင်သူမှာပါလာတဲ့အိတ်ထဲမှာပောက်ခွဲပစ္စည်းတွေကိုလူကြုံရေးအနာဝင်တွေနောက်ပိုင်းရှာဖွေတွေ့ရှိခဲ့ကြောင်းလည်းအထူးတက်ဖွဲ့တာဝန်ရှိသူတူဖြစ်တဲ့စခဝတ်ဟူစိန်ကသတင်းတောက်တွေကိုပြောပါရဲတည်ဆောင်သူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုတော့လက်တလုံးမသိရသေးပါဘူး။ပောက်ခွဲပစ္စည်းတွေကိုတော့ကျွမ်းကျင်သူတွေအခင်းပြရာနေရာမှာစစ်ဆေးခဲ့ကြောင်းလည်းအထူးတက်ဖွဲ့ရရှိဟူစိန်ကပြောဆိုခဲ့ပါရဲစစ်ဆေးခဲ့ကလူကြုံရေးတက်ဖွဲ့နှစ်ဦးလည်းထိခိုက်ဒဏ်ရာရတဲ့အကြောင်းအထူးတက်ဖွဲ့ပြောခွင့်ရသူကပြောဆိုခဲ့ပေမဲ့ဘလို့ဒဏ်ရာရတယ်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။မနေ့ကလည်းအထူးတက်ဖွဲ့ရဲ့ဌာနချုပ်တွေအတွက်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတဲ့နေရာမှာစစ်သွေးကြွဖြစ်တန်ရရှိသူကဘုံပေါက်ကွဲမှုကြောင့်တည်ဆုံသွားခဲ့ပါရဲ
ဆီးရီးယားနိုင်ငံအနောက်ပိုင်း Homes မြို့လယ်မှာအတိုက်ခံတပ်ဖွဲ့တွေနောက်ဆုံးထိန်းချုပ်ထားတဲ့ရပ်ကွက်တွေထဲကတပုံတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဒီကနေ့စနေနေ့မှာပဲဘတ်စ်ကားတွေနဲ့စတင်တည်ယူပို့ဆောင်ပေးနေပါပြီ။ရုရှားကကြောထောင်နောက်ခံပေးထားတဲ့ဒီလအစောပိုင်းမှာချုပ်ဆိုလိုက်တဲ့အပေးယူတဘောသူစာချုပ်အရတပုံတွေအခုလိုထွက်ခွာပေးကြတာပါ။တပ်ခိုက်ရေးသမားတွေနဲ့မိသားစုဝင်တွေကိုမြောက်ပိုင်းအရကတပုံတွေထိန်းချုပ်ထားတဲ့တူရကီနယ်စပ်နားကဂျာရာဘိုလို့စ်မြို့ကိုပို့ပေးတာပါ။ဒီလိုတည်ယူပို့ဆောင်ပေးတာသတင်းတစ်ပတ်တရင်ပတ်အတော်ကြာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ Homes မြို့ထဲကထောင်းနဲ့ချီတဲ့အရတားတွေလဲစီးရီးယားလုံခြုံရေးတပ်သားတွေအဖမ်းမခံရအောင်ဒါမှမဟုတ်စစ်မှုမထမ်းမနေရတာဝန်ထမ်းဆောင်ရတာမျိုးမဖြစ်အောင်မြို့ထွေကထွက်ခွာဖို့လိုပါရယ်။ဒီအပေးယူသဘောတူညီမှုအရတပုံတပ်သား 2,500 အပါအဝင်လူပေါင်း 12,000 လောက်မြို့ထဲကထွက်ခွာရလိမ့်မယ်လို့စီးရီးယားလူအခွင့်အရေးလှိလာစောင့်ကြည့်ရေးအဖွဲ့ကခန့်မှန်းထားပါရယ်။ Homes မြို့ထဲကအယ်လ်ဝီယာအရမှာလူပေါင်း 9,500 လောက်နေထိုင်နေကြတာဖြစ်ပါရယ်။
ဝါရှင်တန်ဒီစီမြို့တော်မှာနှစ်စဉ်လူပေါင်းတသန်းကျော်လာရောက်လည်ပတ်ကြည့်ရှုလို့ရှိရဲ့ချယ်ရီပန်းပွဲတော်မှာတိုင်ခင်ပါပဲရာသီဥတုအေးလွန်းတဲ့အတွက်ပန်းတွေရဲ့တဝက်လောက်ပျက်စီးသွားတဲ့အကြောင်းအမေရိကန်မျိုးသားဥယျာဉ်တာဝန်ရှိသူတွေကပြောပါတယ်ဖေဖော်ဝါရီလထဲမှာတော့ဆန်ညွင်ချိုးလောက်အပူချိန်မြင့်တက်ခဲ့တာကြောင့်ဂျပန်ချယ်ရီပွင့်မဲ့ချိန်စောမယ်လို့ခန့်မှန်းထားတာပါဒါပေမဲ့လည်းစောင်းကုန်ကနေကျမှရောက်လာတဲ့နှစ်မုန်တိုင်းနဲ့အတူအေးခဲလာတဲ့ရာသီဥတုကြောင့်ချယ်ရီပန်းတွေအများဆုံးပွင့်မဲ့ချိန်လည်းပြောင်းသွားပါတယ်ပြီးခဲ့တဲ့သတင်းပတ်မှာရာသီဥတုဟာအနှုတ်5ဒီဂရီဆယ်စီယပ်တီကျဆင်းနေတာကြောင့်ပွင့်ကန်နီးဆဲဆဲချယ်ရီပွင့်တွေအားလုံးနီးပါးပျက်စီးရပြီးအဖူးတွေလောက်ပဲကျန်တော့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အေးခဲလာတဲ့ရာသီဥတုကြောင့်ချယ်ရီပင်တွေကိုရေရှည်ထိခိုက်မှုမျိုးတော့မဖြစ်နိုင်ဘူးလို့လည်းကြမ်းကျင်သူတွေကပြောပါတယ်ဝါရှင်တန်ဒီစီတိုက်တဲ့ပေးစင်မှာရှိတဲ့ချယ်ရီပင်1900နီးပါးထဲမှာရာသီဥတုကြောင့်ထိခိုက်ပျက်စီးမှုမရှိတဲ့ချယ်ရီအဖူးတွေကတော့အစောပိုင်းခံမှန်းချက်တဲ့နောက်ကျပြီးဒီလ25-26ရက်နေ့လောက်မှာအများဆုံးပွင့်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်
စနေနေ့ညနေခင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ရှင် UN ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကားပိတ်ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာကြီးညာချက်ထုတ်ဖို့အရေးရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်လိုက်တာဟာပြည်တွင်းရေးကိုပြည်တွင်းမှာပဲဖြည့်ရှင်းသင့်တယ်ဆိုတဲ့ဒီဇိုင်းမတ်မတ်ယက်တီခဲ့တဲ့သူတို့မှုအတိုင်းမြန်မာအယက်သားအစိုးရလက်ထက်မှာလည်းဆက်လက်ယက်တီတဲ့သဘောဖြစ်တယ်လို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဆွဆွဲပြောဆိုချက်တွေအပေါ်ငင်းဆန်ခဲ့တဲ့တုံ့ပြန်မှုအစားစုံစမ်းစစ်ဆေးခွင့်ပြုခြင်းအပြင်တက်သေးပြဖို့လိုတယ်လို့လည်းလူ့အခွင့်အရေးလှုပ်ရှားသူတွေကအကြံပြုပါတယ်အသေးစိတ်ကိုမဆုမောင်ကဆက်ပြောပြပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ဘက်ကနယ်မြေရှင်းလင်းရေးတွေမှာလူခွေချိုးဖောက်မှုတွေနောက်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေလုပ်ခဲ့တဲ့ဆိုတဲ့အခြေအနေတွေအပေါ်မနေ့တောက်ကြနေကပြုလုပ်ကျင်းပတဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအတွင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကအခြေအနေတွေကိုရှင်းလင်းတင်ပြခဲ့ပေမဲ့လို့မြန်မာနိုင်ငံအရေးကြီးညာချက်တရက်ထုတ်ပြန်နိုင်မှုအတွက်ရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်ခဲ့တဲ့အတွက်အားလုံးရဲ့တခဲသဘောတူညီမှုမရခဲ့ဘူးလို့လုံခြုံရေးကောင်စီအလှည့်ကြသဘာပတိကုလဆိုင်ရာပြည်ထောင်စုအမတ်ကြီးမတ်ထရူရိုင်းခရော့ကအစည်းအဝေးပြီးသတင်းတောက်တွေကိုပြောခဲ့တာပါအခုလိုတရုတ်ရုရှားနိုင်ငံဘက်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းရက်တီလိုက်တဲ့မူဟာအရင်စစ်အစိုးရလက်ထက်တွေကတည်းကသူတို့ရက်တီခဲ့တဲ့မူအတိုင်းတိုင်းပြည်တစ်ပြည်ဟာသူ့ပြည်တွင်းရေးကိုပြည်တွင်းမှာပဲဖြည့်ရှင်းသင့်တယ်ဆိုတဲ့မူအတိုင်းဆက်လက်ရက်တီတဲ့သဘောဖြစ်တယ်လို့တရုတ်မြန်မာအရေးလှည်လာနေတဲ့နိုင်ငံရေးအကဲခတ်ဒေါက်တာလှကျော်စောကပြောပါတယ
်ခွေးနဲ့ပတ်သက်လို့တရုတ်တို့ရှားတို့ကလည်းသူတို့ကတော်တော်အပြောဆိုခံနေရတာဖြစ်တယ်နော်အဲ့တော့တရုတ်ဘက်ကသူကဒီလူခွေးနဲ့ပတ်သက်လို့အမေရိကန်တို့ပြောတာပဲဖြစ်ဖြစ်ဒီအနောက်တိုင်းကပြောနေတာတွေပဲဖြစ်ဖြစ်သူတို့ဂျီရီကိစ္စသူတို့ကသူတို့ဖြည့်ရှင်းတာပဲဖြစ်တဲ့အခါကျတော့ဒီလူခွေးနဲ့ပတ်သက်လို့ဒီကုလသမဂ္ဂတို့ဘာတို့ကလူခွေးတွေဘာတွေနဲ့ပြောလိုက်ရင်တရုတ်ကသူ့နိုင်ငံပြောလဲလက်မခံဘူးသူများနိုင်ငံပြောလဲသူဒီလိုပဲလက်မခံတာဗမာပြည်နေနဲ့ကသူကနာအဖနဝတာခင်မှာပဲဖြစ်ဖြစ်အခုမှာပဲဖြစ်ဖြစ်တရုတ်ကတော့ဆက်ဆံရေးကောင်းအောင်သူကတောက်လျှောက်ကြိုးစားမှာပဲလေအခုဒေါ်အောင်ဆန်းစုကြည်ကိုလည်းတချို့သူတို့ပြည်တွင်းမှာတော့အနောက်နိုင်ငံပဲသိရင်းနေပါတယ်ပြောမယ်တရုတ်အစိုးရကတော့ကောင်းကောင်းမွန်မွန်ဆက်ဆံတာပါပဲအဲ့တော့တရုတ်ကပြောတဲ့စကားထဲမှာတခုတော့ရှိတယ်သူများပြည်တွင်းရေးကိုဝင်မဆွဲရေးဆိုတာဗမာပြည်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်အဲ့ဒီအစိုးရဟာအဲ့ဒီပြည်သူတွေက ဝယ်တာဝန်ရှိတယ်ပေါ့ဗျာသူတို့အနေနဲ့ဘာမှဝင်ရောက်ဆက်ဖက်ပြီးပြောကြားစရာမလိုဘူးလို့သူတို့တွက်ထားပုံရပါတယ်ဒါကြောင့်မလို့နဝတခေဖြစ်ဖြစ်နာဖာခေဖြစ်ဖြစ်အခုတော့စုခေဖြစ်ဖြစ်သူထောက်ခံနေတာဖြစ်ပါလိမ့်မယ
်အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့တရုတ်နိုင်ငံတွေရဲ့မြန်မာနိုင်ငံဘက်ကယက်တီခဲ့တာနဲ့ပတ်သက်လို့လည်းလူခွေလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကသူ့အမြင်ကိုအခုလိုပြောပါတယ
်မနေ့ကတရုတ်နဲ့ရုရှားကနေကန့်ကွက်ခဲ့တာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းမှာကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်လို့တကယ်ကိုအရေးတကြီးလှုပ်ဆောင်မှုအတွက်ပြင်ဆင်ခဲ့တာကြားပါပြီအမြင်နဲ့တရုတ်သို့မဟုတ်ရုရှားအခုဆိုနှစ်နိုင်ငံပေါင်းပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်အဲ့တော့အရင်တော့အစိုးရတုန်းကလည်းသူတို့မြန်မာပြည်အစိုးရကိုကာကွယ်ပေးသလိုအခုချိန်မှာလည်းဒီကိစ္စကိုဆွေးနွေးဖို့အတွက်သူတို့ဒီဟာကိုညှင်းဆုပ်ခဲ့တာတွေ့ရပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဘယ်အစိုးရပဲပြောင်းပြောင်းတက်လာသမျှအစိုးရနဲ့ဆက်သွယ်မှုတွေဆက်ဆံမှုတွေမထိခိုက်စေချင်ဘူးဆိုရဲ့ယူဆအများဆုံးတွေ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးရလောက်တဲ့အထိရခိုင်ပြည်နယ်အတွင်းမှာလူခွေချိုးဖောက်မှုတွေရှိနေပါတယ်ဆိုတော့နိုင်ငံတကာနဲ့ကုလသမဂ္ဂရဲ့စိုးရိမ်မှုတွေဆက်ဆွဲချက်တွေနဲ့ပတ်သက်လို့မြမအစိုးရအနေနဲ့ညှင်းဆန်နေမယ့်အစားလိုအပ်တဲ့စုံစမ်းစစ်ဆေးခွင့်ကိုပေးပြီးခွင့်ပြုသင့်တယ်လို့လည်းလူခွေလှုပ်ရှားသူဦးအောင်မျိုးမင်းကအကြံပြုတိုက်တွန်းပါတယ
်ကျွန်တော်တို့အစင်ဆက်အကြံပေးခဲ့တာရှိပါတယ်လူခွေချိုးဖောက်ခံရတယ်လို့ဆက်ဆွဲတာရှိရင်လူခွေချိုးဖောက်မှုဆက်ဆွဲမှုဟာဟုတ်လားမဟုတ်လားပြန်လည်တက်တည်ပြဖို့လိုအပ်ပါတယ်မဟုတ်ပါဘူးညှင်းနေမယ့်အစားလူလက်စွာတွားရောက်စုံစမ်းစစ်ဆေးမှုတွေတွေ့တင်တော့သူတွေကိုတွေ့ပြီးတော့သုံးသပ်မှုတွေကျွန်တော်လှုပ်ဆောင်သင့်တယ်မှားရတဲ့ဆက်ဆွဲချက်တွေလည်းဒါပြောက်သွားမှာပါဆက်ဆွဲမှုတွေကိုညှင်းဆန်နဲ့တုံ့ပြန်မှုအစားဓာရီကိုလာရောက်ကြည့်ရှုနိုင်ပါတယ်တကုတ်လိပ်ပြကိုလုံသောလုပ်ငန်းစဉ်တွေနဲ့တွေ့ဆုံခွင့်ပြီးတော့စစ်ဆေးခွင့်တွေပေးဖို့အတွက်တိုက်တွန်းလိုပါတယ
်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ဆင်လွတ်စစ်ဆေးဖို့ကုလသမဂ္ဂကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲတောင်းဆိုခဲ့ပါသေးတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံအရေးထုတ်ပြန်မယ်မူရန်းနဲ့မှာမြန်မာနိုင်ငံအတွင်းတိုင်းရင်းဒေသတွေမှာလက်တလောထပ်မံဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကစစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရောက်ပေးပို့နိုင်မှုကအရေးကြီးကြောင်းလည်းဖော်ပြပါရှိပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်မွန်ပြည်နယ်အတွင်းကတန်လွင်မြကုတရာချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတရာလိုအမည်ပေးဖို့ပြည်သူ့လွှတ်တော်ကဆုံးဖြတ်ခဲ့တာကိုမွန်အမျိုးသားတွေသာမကဒေသခံပြည်နယ်သားကရင်ပအုပ်စတဲ့တိုင်းရင်းသားတွေကလည်းလက်မခံတဲ့အတွက်မနေ့ပြန်မှပူပေါင်းကန့်ကွက်ဆန္ဒပြသွားမယ်လို့တိုင်းရင်းသားအရေးဦးဆောင်လှုပ်ရှားနေသူတွေကပြောပါတယ်။အခုလိုပူပေါင်းပါဝင်ကန့်ကွက်ရတာဟာဒေသခံတွေရဲ့သဘောထားကိုလစ်လျူရှုတဲ့လွှတ်တော်ရဲ့သဘောထားကြောင့်သာမကဒီအရေးဟာပြည်နယ်သားတို့နဲ့လည်းသက်ဆိုင်နေလို့ဖြစ်တဲ့အကြောင်းဒေသခံတိုင်းရင်းသားခေါင်းဆောင်တွေကပြောပါပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ပူချုံစန္ဒရာမြေပေးရေးနဲ့ပတ်သက်ပြီးအစိုးရနဲ့ဒေသခံတွေကြားသဘောထားကွဲလွဲနေတဲ့မွန်ပြည်နယ်တန်လွင်တရာချောင်းစုံကိုပြည်သူ့လွှတ်တော်ကနေအသိပြုလိုက်တဲ့အတွက်မွန်ပြည်နယ်ကကရင်နယ်ပုအမျိုးသားရေးဦးဆောင်သူများဖွဲ့ကနေမွန်ပြည်သူတွေနဲ့ပါဝင်ပူးပေါင်းပြီးစန္ဒပြကန့်ကွက်သွားမယ်လို့ပို့စာပေယဉ်ကျေးမှုကော်မတီဥက္ကဋ္ဌမွန်ပြည်နယ်လွှတ်တော်တိုင်းသားလူမျိုးများရေးဆိုင်ရာကော်မတီဝင်ဦးခွန်ရွှေသိန်းကအခုလိုပြောပါရယ်
မတ်လ19ရက်နေ့မှာကျွန်တော်တို့ဌာနပေါ်ထုံးမလူ2000လောက်ရွေထားတာပေါ့နော်။ဒီထဲမှာကျွန်တော်တို့ပိုးတိုင်းရင်းသားတွေရောအဲကရင်တိုင်းရင်းသားတွေရောချစ်တဲ့တော့လာရောက်တော့ဒါဟိုဌာနပေါ်ထုတ်ကြမှာပေါ့။ဆက်လို့ကျင်တာကညာကျွန်တော်တို့ဒေသခံတွေရဲ့ဌာနဒီဒေသခံတွေရဲ့အစံတွေကိုနားမထောင်ဝင်တဲ့တွတ်တော်တွေကဆုံးဖြတ်တာဒီကိုလုပ်ကျင်တယ်လို့လုပ်တယ်ဆိုတာအဲ့ဒါကျွန်တော်တို့တိုင်းရင်းသားချင်းချင်းမှာလည်းသွေးစည်းညီညွတ်မှုပြတ်ကြားနိုင်တဲ့အနေထားရှိတာပေါ့။အဲ့ဒါကိုကျွန်တော်တို့ကပေါ်ထုတ်ကျင်တာပါ။အဲမွန်တိုင်းရင်းသားတွေနဲ့အတူကျွန်တော်တို့ပါဝင်မှာပေါ့။မွန်တိုင်းသားရေးတစ်ခုတည်းမဟုတ်ဘူးချောင်းဆောင်တစ်ခုတည်းအရေးမဟုတ်တော့မွန်ပြည်နယ်သားအရေးဖြစ်လာတာပေါ့အဲမွန်ပြည်နယ်သားဖြစ်တဲ့ကျွန်တော်တို့ပိုးဦးတွေရောကရင်တွေရောအဲဒါကိုကျွန်တော်တို့ငကုံမြင်းနံမည်ဖြစ်တဲ့တန်ရင်တရားချောင်းဆောင်ဝင်ပဲနှိမ့်ချတယ်ဆိုတဲ့အကြောင်းဆန္ဒပေါ်ထုတ်မှာပေါ့
မနေ့ကမွန်ပြည်နယ်သထုံမြို့မှာကရင်ရေးလှုပ်ရှားသူများဖွဲ့ရဲ့မွန်ပြည်နယ်ပို့အစားပေးရင်ကျေးမှုကော်မတီဖွဲ့ရဲ့မွန်လူထုအခြေပြုဖွဲ့စည်းကခေါင်းဆောင်25ဦးပါဝင်တဲ့တထုံကရိုင်တွင်းရှိတိုင်းနာပေါင်းစုံစည်းဝေးကနေသဘောတူညီခဲ့ကြတာပါအခုလိုကန့်ကွက်ဆန္ဒပြရမှာဘူချုံအောင်စန်းကိုမကြည်ညိုလို့မဟုတ်ပဲမူရင်းတန်လင်းသရားကိုအမည်ပေးဖို့အတွက်တောင်းဆိုတာဖြစ်တယ်လို့ဥခွန်ရွှေသိန်းကအခုလိုဆက်ပြောပါတယ
်တန်လင်းတရားချောင်းဆောင်ကိုတခြားအမည်ပြောင်းတာကိုကျွန်တော်တို့ကမကြက်ကြဘူးပေါ့နော်ဒေသခံအလုံးကဒေသခံဆိုတာတောင်းစုံလို့မွန်မြေတို့ကလူတွေမကဘူးပေါ့မွန်ပြည်နယ်အတွင်းမှာရှိတဲ့တခြားသောတိုင်းရင်းသားဖြစ်တဲ့ကျွန်တော်တို့ပေါ်ဦးတွေရောကရင်တွေရော ီတန်လွင်တရားချောင်းဆုံးပဲကြိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဖန်အနာမှာဆောက်တဲ့တရားလည်းတန်လွင်တရားဖန်မော်လင်မှာဆောက်တဲ့တရားအရှိကြီးကလည်းတန်လွင်တရားမော်လင်နဲ့ဘူဂျောင်းဆန်းတရားလို့မြည်ပြတော့ဘူဂျောင်းဆန်းကိုမကြိုက်လို့လည်းမဟုတ်ဘူး။ဘူဂျောင်းဆန်းကိုမလေးစားလို့လည်းမဟုတ်ဘူး။ကျွန်တော်တို့အနေနဲ့ကိုဒေသမှာရှိနေတယ်ရှိနေပြီးသားရပြီးသားပေးပြီးသားနာမည်တစ်ခုကိုပြန်ပြောင်းဖို့ဟာလက်ခံဖို့ရခဲရင်နဲ့ဆိုတဲ့အကြောင်းအဲ့ဒ
ါမုံပြင်းနဲ့မော်လမြိုင်မြို့နဲ့ချောင်းစုမြို့ကိုဆက်သွယ်ထားတဲ့ရခင်တန်လင်းတရားချောင်းစုကိုဘူဂျောင်းဆန်းတရားမြည်ဖြစ်ပြောင်းလဲသတ်မှတ်ဖို့မတ်လ14ရက်နေ့ကပြည်သူ့လွှတ်တော်စည်းဝေးကနေမဲခွဲအဆုံးဖြတ်တည်ပြုခဲ့တာပါဒေတာခန့်တွေအနေနဲ့ကတော့မူရင်းမြည်ဖြစ်တဲ့တန်လွင်တရားချောင်းစုံဖြစ်အမည်ပေးဖို့တောင်းဆိုမှုတွေကိုလစ်လူရှုခဲ့တဲ့အတွက်ဒီအရေးဟာမွန်ပြည်နယ်သားတွေနဲ့သက်ဆိုင်နေတယ်လို့ကရင်ရေးလှုပ်ရှားဦးဆောင်သူစောကျော်မိုးကပြောပါတယ
်ဒီဘက်ကကျွန်တော်တို့ကရင်တိုင်းရင်းသားတွေကမွန်တိုင်းရင်းသားတွေနဲ့တသဘောတည်းရှိမရှိအဲ့ဒါလို့နောက်ပြီးတော့ပအိုးတိုင်းရင်းသားတွေကရောကျွန်တော်တို့ဒီပြည်နယ်တွေတိုင်းရင်းသားတွေကျန်တဲ့ minority တွေအနေနဲ့သဘောတည်းရှိမရှိဆိုတဲ့ဟာလေးကိုတပ်ပေါင်းစုအတွင်ကျွန်တော်တို့ဆန္ဒသဘောထားအတူထုတ်နိုင်မယ်ဆိုလို့ရှိရင်ဒါကပြည်နယ်ဆန်သွားမယ်ပေါ့တမျိုးသားတဲ့အရေးကျွန်တော်တို့ဒါမွန်လူမျိုးတွေရပဲဒီပေါ်ဒီလိုမြင်တာမဟုတ်ပဲねပြည်နယ်လူပြည်နယ်သားတွေအားလုံးပြည်နယ်နေတိုင်းရင်းသားတွေအားလုံးကဒီလိုမြင်ပါတယ်ဆိုတဲ့ဟာကိုလက်ရှိဆိုရအနေနဲ့ဒီပုံလေးမြင်နေကျွန်တော
်ပါကရင်ရေးဥဆောင်ဖွဲ့တွေအနေနဲ့အမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့နိုင်ငံတော်တည်ဆောက်ရေးကာလအတွင်းတိုင်းရင်းသားဒေသတွေမှာဘူဂျုံစန္ဒရာမြေပေးရေးကိစ္စဟာမတင့်တော်တယ်လို့ဒီမိုကရေစီအုပ်ချုပ်ရေးရှုထောင့်အနာဂတ်ဖက်ဒရယ်ပြည်ထောင်စုရေးရှုထောင့်အရဒေသခံပြည်သူလူထုတွေရဲ့သဘောထားဆန္ဒကိုလစ်လူမရှုသင့်ပဲအကောင်အထည်ဖော်ပေးသင့်တယ်လို့ကရင်ရေးဥဆောင်ဖွဲ့ကနေမတ်လ16ရက်နေ့မှာသဘောထားထုတ်ပြန်ခဲ့ပါတယ်။မူရင်းသရမ်းမြေတိုင်းဆက်လက်သားရှိဖို့မွန်ပြည်နယ်ဒေသခံတွေကနေနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်လွှတ်တော်၃ရက်နဲ့ပြည်နယ်ဆိုရထံမှာတင်ပြတောင်းဆိုခဲ့ပေမဲ့ပြည်သူလွှတ်တော်ကနေဘူဂျုံစန္ဒရာမြေပေးရေးကိုမဲခွဲဆုံးဖြတ်ခဲ့ပြီးအခုလိုပြည်နယ်အတိုင်းအတာကန့်ကွက်ဆန္ဒပြမှုဖြစ်ပေါ်လာတာပါ။မနေ့ဖန်မှာမုံပြည်နယ်အတိုင်းအတာကန့်ကွက်ဆန္ဒပြဖို့မုံပြည်နယ်ဒေသခံတိုင်းသားတွေမော်လမြိုင်မြို့ကမ်းလှမ်းလမ်းမှာခြေသက်လမ်းလျှောက်ဆန္ဒဖော်ထုတ်သွားမှာဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေလွှမ်းမိုးထားတဲ့ပြည်သူ့လွှတ်တော်ကနေတရားမြေလောက်နဲ့မဲခွဲဆုံးဖြတ်တဲ့ပုံမှာမဖြစ်သင့်ပဲဒေသခံတွေနှစ်သက်တဲ့မြည်ပေးဖို့တိုင်းသားနိုင်ငံရေးပါတီဖွဲ့စည်းတွေကနေထောက်ပြပြောဆိုမှုတွေလည်းရှိခဲ့ပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲဝင်တိုင်းသားနိုင်ငံရေးပါတီတွေနဲ့စုဖွဲ့ထားတဲ့စီလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်ဖွဲ့ UNA အနေနဲ့ဒေသခံသဘောထားနဲ့ဆန့်ကျင်ပြီး NLD ကနေမဲများစုနဲ့ဆုံးဖြတ်တဲ့အပေါ်မှာမှောက်ယွင်းချောင်းရှုမြင်တယ်လို့အဖွဲ့အနေနဲ့လည်းဒေသခံတွေရဲ့သဘောထားဆန္ဒကိုလေးစားထောက်ခံသွားမယ်လို့ဒီကနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
တော်ရရှင်များရှင်မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့သားကတန်လွင်မြစ်ကူတံတားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွတ်တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းရင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်။လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြာနေတယ်ဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆဆမလုပ်ခဲ့တာလား။တိုင်းရင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မကြခင်နိုင်ပိုင်းအတွင်းမှာပဲထုတ်ပြန်ပေးတော့မယ်ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံနှိုးဆော်ပါရစေ။2016ခုနှစ်အတွင်းပြသခဲ့တဲ့မြန်မာရုပ်ရှင်ဇာတ်ကားတွေဟာရိုက်ကူးမှုအပိုင်းမှာရောဇာတ်လမ်းနဲ့တရုတ်ဆောင်မှုအပိုင်းမှာပါအရင်ထက်ပိုပြီးတော့ကောင်းမွန်လာတာကြောင့်ဒီကနေ့ညပွဲမှာအကယ်ဒမီစုစုခူးရရှိမဲ့သူတွေအနေနဲ့ထိုက်ထိုက်တန်တန်စုရတာမျိုးဖြစ်နိုင်တဲ့အကြောင်းရုပ်ရှင်ဒါရိုက်တာတချို့ကပြောပါတယ်။ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာဒီနေ့ည9နာရီမှကျင်းပမယ့်အကယ်ဒမီစုဘေးပွဲကိုပြည်သက်ထောင်ချီတက်ရောက်ဖို့လည်းခန့်မှန်းထားပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
2016အတွက်မြန်မာရုပ်ရှင်ထူးချွန်စုလို့ပြောကြတဲ့ Academy စုပေးပွဲအခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြန်မာကျင်းပတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာတိုင်းနိုင်ငံလုံးမှာယုံတင်ပြသခဲ့တဲ့ရုပ်ရှင်ဇာတ်ကားပေါင်း33ကားရှိတဲ့ထက်ကဇာတ်ကားတင်10ကားကိုရွေးချယ်ထားတာပါ။အဲ့ဒီတဲကမှထပ်မံရွေးချယ်ပြီး Academy စုတွေကိုချီးမြှင့်သွားမှာဖြစ်ပါတယ်။အရင်စီဆိုရလက်ထက်မှာတုန်းကစင်စာအဖွဲ့ရှိခဲ့တာကြောင့်ရုပ်ရှင်ဇာတ်ကားရေးသွေးကြာဆင်းခဲ့တယ်လို့အမှုပညာရှင်တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွက်ရိုက်ကူးပြသခဲ့တဲ့ကားတွေအများအပြားရှိခဲ့ပြီး33ကားကိုယုံတင်ပြသခဲ့တာပါ2015ခုနှစ်မှာတော့ကအကယ်ဒမီစည်ရင်းဝင်ဇာတ်ကား12ကား 2014မှာ18ကားသာရှိခဲ့တာကြောင့်2016ခုနှစ်မှာရွေးချယ်စရာကားပိုများလာပါတယ်။2016ဇကားရီဟာရိုက်ကူးမှုရောဇာလန်းနဲ့တည်ဆောက်မှုအပိုင်းမှာပါအရင်ထက်အရေးသွေးပိုကောင်းလာတာကြောင့်ဒီညစုစုကူရရှိသူဟာအကယ်ဒမီစုကိုထိုက်တိုက်တန်တန်ရတာမျိုးဖြစ်ကြောင်းရုပ်ရှင်ဒါရိုက်တာတီဗျရှင်ကပြောပါတယ်
။ဒီနေ့ကတော့ဇကားနဲ့အရေးတော်များတယ်ကားကောင်းလည်းများတယ်တော့ဆိုရေးသေးရောဇကားရဲ့ဒီရိုက်ကူးမှုနဲ့ပတ်သက်တဲ့စက်ကျင်စီပေါ့နော်ဆွမ်းမှုပိုင်းဆိုင်ရာတိုးတက်မှုဟာဆိုပြီးမြင်လာတာလေဆိုတော့ကျမတို့လည်းဗားပြီးတော့ဒီနေ့ရမယ့်သူတွေအတွက်ကတော့ဒီနေ့တည်းအဲနောက်ချိုးနေ့တွေဆိုလို့ရှိရင်ရှိတယ်ကားရတဲ့ရန်နေပြီမှာမရှိရတဲ့မှာမှရကြီးကြတော့ဒီမျိုးကြီးပေါ့နော်ဟိုပြောမယ်ဆိုကားကောင်းနေအများကြီးကြားရဲရနေပြီးတော့ရတယ်ဆိုရင်တော့ရတဲ့စုကပို့ပြီးတော့ဟိုပြောမယ်ခြေနဲ့အားရဖို့ကောင်းတာပေါ့
မြန်မာနိုင်ငံရုပ်ရှင်အဖွဲ့သားတွေအနေနဲ့လူထောင်ချီတက်ရောက်နိုင်မဲ့အကယ်ဒမီစုပေးပွဲမျိုးကျင်းပနိုင်ဖို့နှစ်စဉ်နေရာရှာခဲ့ပေမဲ့အဆင်မပြေပဲအခက်ကြုံခဲ့ရပါတယ်။ဒီနှစ်မှာတော့ရန်ကုန်တိုင်းအစိုးရကခွင့်ပြုလိုက်တာကြောင့်ပြည်သူ့ရင်မြန်မာပထမဆုံးအကြိမ်ဖြစ်ကျင်းပခွင့်ရတာဟာထူးခြားမှုဖြစ်တယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌရုပ်ရှင်မင်းသားဦးလူမင်းကပြောပါတယ်
။ကျွန်တော်တို့ကလည်းဒီပြည်သူ့ရင်မြန်ကြီးမှာကျင်းပခွင့်ရချင်တာကြပါပြီ။အခွင့်ပြုချက်ကမရခဲ့ဘူးလို့လေ။နောက်တစ်ခုကလည်းကျွန်တော်တို့ academy ပြီးပွဲလို့လူ3-4တောင်သူသီတာကြီးယုံကြီးကကျွန်တော်တို့တိုင်းပြည်မှာဘယ်မှမရှိပါဘူးအဲဒီတော့တနေ့တစ်ခါပွဲချင်းပါကန်ဤတိုင်းကျွန်တော်တို့ကနေရာရှာတဲ့ပြဿနာနှစ်တိုင်းကြုံပါတယ်ဒီနေ့မှလည်းလူနေရာခက်ခဲရှိတဲ့အတွက်လည်းတကြောင်ကြောင်ရန်ကုန်တိုင်းဆွေအဖွဲ့ကစပါခွင့်ပြုတာပါခင်ဗျာ
ဒီနေ့အတွက် academy ရဖို့ဘယ်သူတွေသတင်းပေးနေတယ်လဲဆိုတာကိုတော့ director ကြည်ပြူရှင်ကပြောပါတယ
်သတင်းရထတာကတော့မျိုးသားကတော့မင်းမြတ်မျိုးသားဇက်ဖို့ကထွန်းထွန်းအမျိုးသမီးဇက်ဆောင်ဆိုရင်စက်မုံမြက်အဲနောက်မျိုးသမီးဇက်ဖို့စုဆိုလို့ရှိရင်အဲအင်းမြက်တို့နာမည်ထွက်တယ်ပေါ့နော်ညီမြက်ကကြတော့ဟိုဟာမော်ချောက်ဆောင်လို့တော့ပြောတာပေါ့နော်ထွန်းထွန်းကကြတော့အုံသားမြက်ပေါ့တယ်အဲစက်မုံမြက်မှုဆွေရကြတော့ဟိုချစ်လာကြတော့အမုံအင်းမြက်တို့ကငပါပေါ့နော်အဲ့လိုမျိုးနှမ်းတာပေါ့
ဒီနေ့အကယ်ဒမီရမယ်လို့သတင်းပြေးနေတဲ့အထက်မှာမင်းသားလူမင်းလည်းပါနေပါတယ်မင်းသားလူမင်းကတော့
ကျွန်တော်ကတော့တော်ခဲ့တဲ့နှစ်နဲ့သုံးနှစ်လုံးမှလည်းအဲ့လိုစကားတင်စီးရင်ဝင်ပြီးတော့နာမည်ကြီးတဲ့တဲတော့ကျွန်တော်ပါခဲ့တာပါပဲနာမည်နှစ်သက်နှစ်တိုင်းလည်းလွှဲခဲ့ပါတယ်ဆိုတော့ဒီနှစ်မှလည်းအခုလည်းနေတဲ့အထိကြီးလေအပန်းကျယ်လေလို့တော့ဖြစ်နေပါတယ်ဒါပေမဲ့ဟိုမကြခင်အချိန်အတွင်းမှသိရမှာပါအခုတော့မသိနိုင်သေးပါဘူ
းအကယ်ဒမီစုပေးပွဲကိုညနေ9နာရီမှဖြောဖြည်းအစည်းအဝေးတွေနဲ့စတင်ခဲ့ပြီးအခမ်းအနားကိုည9နာရီမှစတင်မှာဖြစ်ပါတယ်အကယ်ဒမီပေးပွဲလုပ်တဲ့လွတ်တော်အရှိဘက်ပြည်သူရင်မြင်ဝင်ပေါက်မှာတော့အကယ်ဒမီရွှေစင်ရုပ်တုကျယ်ပွင့်ကြီးနှစ်ပွင့်နဲ့ဝင်းမောက်မိုးဦးကိုအလှဆင်ထားပြီးအဲ့ဒီမိုးဦးကနေအခမ်းအနားကျင်းပတဲ့ဆင်မြင့်ထီလမ်းတစ်လျှောက်မှာမြမရုပ်ရှင်နှစ်တရာပြည့်အကျိုးအဖြစ်အကယ်ဒမီရုပ်တုတရာကိုခင်းကျင်းထားပါတယ်ဒီညပွဲကိုရုပ်ရှင်လောကသား3,000လောက်တက်ရောက်နိုင်ဖို့ပြင်ဆင်ထားတယ်လို့သိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင် VOE ကနေပြီးတော့တောက်ကြနေညနေပဲအစီအစဉ်တွေကိုည9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုစနေနေ့ညနေပဲနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကကြီးညာပေးပါဦးမယ်ရှင်
American နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi နဲ့လည်း Mr. Tillerson တို့ Beijing မြို့မှာတွေ့ဆုံခဲ့တယ်လို့ကိုရီးယားကျွန်းဆွယ်ရင်းတင်မာမှုတွေဟာအတော်အနေများတဲ့အဆင်ကိုရောက်နေပြီလို့အစည်းအဝေး PTK နဲ့စနေနေ့မှာပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေရပ်တန့်ဖို့ဆန္ဒရှိလာအောင် American နဲ့တရုတ်တို့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။တနင်္ဂနွေနေ့မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးတီလဆန်နဲ့တွေ့ဆုံမှုရှိပြီးမြောက်ကိုရီးယားအရေးအပြင်ကုန်သွယ်ရေးနဲ့တောင်တုပ်ပင်လယ်တွင်ရှစ်ပိုင်းနဲ့အငင်းပေါမှုကိစ္စရပ်တွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။အမေရိကန်ပြည်ထောင်စုမှရောက်ရှိနေတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုမှာတောက်ကြနေကတွေ့ဆုံပြီးမြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့နေတိုးတောင်တင်းခိုင်မာရေးကမ္ဘာကုန်သွယ်ရေးနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ခေါင်းဆောင်လျောက်တွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးခေါင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အသက်မွေးဝမ်းကြောင်းတင်ဒန်းကိစ္စ၊လောက်အားအင်အားဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုကြည်ကြဲပြင်းပြပြောဆိုခဲ့ကြပေမဲ့နိုင်ငံတကာကုန်သွယ်ရေးလိုအဖူးထစ်တွေရှိနေတဲ့ကိစ္စကိုတော့မဆွေးနွေးခဲ့ကြပါဘူး။ပူရဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့ထရမ့်ကခက်မမီတော့ဘူးလို့ပြောခဲ့ဖူးတဲ့နေတိုးအဖွဲ့ကိုဆက်လက်အားပေးထောက်ခံတော့ဖို့ထပ်မံကတိပြုပြောကြားခဲ့ပေမဲ့မဟာမိတ်အဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအတွက်ကုန်ညစီကိုမြင့်မြတ်တသကြခံမှုမရှိတာဟာလက်ခံနိုင်စရာမရှိဘူးလို့အရင်ကဝေဖန်ပြောဆိုချက်ကိုလည်းအမေရိကန်သမ္မတကထပ်လောင်းပြောဆိုသွားပါတယ်။ အမေရိကန်ပြည်ထောင်စုရဲ့မနစ်ကသမ္မတရွေးကောက်ပွဲမှာရုရှားကိုဘယ်လောက်ထိကြားဝင်နောက်ဆက်ခဲ့တယ်လဲဆိုတဲ့ကိစ္စနဲ့ရွေးကောက်ပွဲမဲဆွယ်ကာလအတွင်းသူ့ရဲ့တယ်လီဖုန်းတွေကိုသမ္မတဟောင်းဘရက်အိုဘားမားကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်ကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကလာမယ့်တနင်္လာနေ့မှာစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ရှိပါတယ်
စနေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြေညာပေးသွားတာပါဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ရှောင်းကွန်ချမ်းဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA America အသံရဲ့မြန်မာဘာသာအစည်းအဝေးတွေကို Radio Ru ကနေပြီးတော့တနေ့6ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်သောရရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.